အာဆီယံလက်ချောက်ဥက္ကဋ္ဌမြန်မာနိုင်ငံအနေနဲ့တောင်တရုတ်ပင်လယ်အရေးလှုပ်ထုပ်လုံနီကုတ်တော့ကွန်တက် PP ပြင်ပြင်ပေါ်ပေါက်ရေးနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့ရေးအတွေ့ကျန်အသင်းဝင်နိုင်ငံတွေနဲ့အတူဆောင်ရွက်သွားဖို့အခုကျင်းပမဲ့25ချိန်မြောက်အာဆီယံထိပ်သီးစည်းဝေးပွဲမှာဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမရဦးသိန်းစင်ရဲ့ပြောခွင့်ရပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောဆိုလိုက်ပါတယ်ဒေါခင်စိုးဝင်းကတည်ထောင်တွေ့ဆုံမေးမြန်းထားပါတယ်ရှင
်ဟိုမကြခင်မှာကျင်းပတော့မယ်ဒီအာဆီယံထိပ်သီးညီလာခံပေါ့နော်ဒီအာဆီယံထိပ်သီးညီလာခံကျင်းပတဲ့နေရာမှာအာဆီယံလက်ချောက်ဥက္ကဋ္ဌမြန်မာနိုင်ငံအနေနဲ့ဒီပွဲရဆိုလို့ရှိရင်အကြီးအကျယ်နောက်ဆုံးလွှဲရမယ်ပွဲပေါ့နော်အဲ့တော့ဒီပွဲကနေပြီးလို့ရှိရင်ထွက်လာမယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပေါ့နော်အများကစိတ်ဝင်စားနေကြတာကတော့ဒီတောင်တရုတ်ပင်လယ်ရေးပေါ့တောင်တရုတ်ပင်လယ်ရေးဆိုတဲ့နေရာမှာလဲဒီတရုတ်နိုင်ငံကမြန်မာနိုင်ငံပေါ်မှာဩဇာညောင်းတယ်လို့နိုင်ငံတကာကမြင်တာရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာအနေနဲ့ပေါ့လေဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဘာတွေများပြင်ဆင်ထားတာကြားမိပါလဲရှင
်ကျွန်တော်တို့ဒီတောင်တရုတ်ပင်လယ်နဲ့ပတ်သက်လို့တော့ဗျာကျွန်တော်တို့ဒီအာဆီယံဥရရာထူးစယူမယ်ဆိုတဲ့ကိုကမာကြီးခုနပြောသလိုပဲနိုင်ငံတော်များကတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကြောင့်မြန်မာနိုင်ငံအနေနဲ့မှန်ကန်တဲ့လမ်းကြောင်းပေါ်မှာဥဆောင်နိုင်မှမလားဆိုတဲ့တန်တရားကြီးကျွန်တော်ရှိခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ကျွန်တော်တို့အာဆီယံထိပ်သီးစည်းဝေးရေနိုင်ငံကြီးဝန်ကြီးများစည်းဝေးရေနှစ်ချိန်ရေပေါ့နော်။အဲ့တော့မှကြည့်လိုက်မှဆိုရင်တောင်တရုတ်ပင်လယ်နဲ့ပတ်သက်လို့ကျွန်တော်တို့ဒီအာဆီယံရဲ့ဘုံသဘောထားမှာရပ်တည်ပြီးတော့မှကျွန်တော်မှန်ကန်တဲ့ဖြည့်ရှင်းမှုတွေလုပ်နိုင်အောင်တွေးပါတယ်။မာကြီးတရားမှဆိုရင်နှစ်ဆမိုင်းတုန်းကကျွန်တော်တို့တော်တော်လေးတင်းမာမှုမြင်ခဲ့တာတွေရှိပါတယ်။ရေနံတွင်းနှုတ်စင်နဲ့ပတ်သက်ပြီးတော့တိုးတော့ကျွန်တော်တို့ရဲ့ဂျားဝင်ညှိနှိုင်းမှုဆိုတာကမာကြီးတို့တည်ရဲထုတ်ပြန်ကြေညာချက်ရရောဒါစည်းဝေးခမ်းမတွေတွင်းမှာညနေဖြည့်ရှင်းပေးမှုများအရာဟောတောင်တုပင်လယ်မှာဘာပြီးတော့ကျွန်တော်တို့တင်းမာမှုအချိန်ကြောကြတော့တော့တွေ့ရမှာပါအဲ့တော့ဒီစည်းဝေးမှာတော့ကျွန်တော်တို့ဘာကိုမျှော်မှန်းထားလဲဆိုတော့ code of conduct တစ်ခုအမြန်ဆုံးပေါ်ပေါက်နိုင်ရင်အတွက်ဘယ်လိုစတော့အစီအစဉ်နဲ့လုပ်ကြမလဲဆိုတော့ခိုင်ခိုင်မာမာသဘောတူချက်တစ်ခုရနိုင်ဖို့တော့ကျွန်တော်တို့အားလုံးဝိုင်းပြီးတော့စူးစမ်းဖို့မျှော်လင့်ထားပါတယ
်ဟုတ်ကဲ့ပါနောက်တစ်ခုကဒီမြောက်ကိုရီးယားအရေးပေါ့နော်မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဒီအရှေ့အာရှထိပ်သီးညီလာခံဆိုတော့လေကျပါမှာဆိုတော့မြောက်ကိုရီးယားနိုင်ငံကလည်းဒါရှိအာရှပိုင်းမှာပါလာတာပေါ့လေအဲ့တော့ဒီမြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့ရောဒီသူတို့ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာပဲနဲ့ဒီဒုံးနဲ့ဆန့်သက်တာတွေရှိနေပါတယ်အဲ့ဒီအရေးနဲ့ပတ်သက်လို့ရောဘယ်လိုများစဉ်းစားထားပါလဲ
ကျွန်တော်ပြီးခဲ့တဲ့နိုင်ငံကြီးဝန်ကြီးများစီဝေးရဲ့ကျွန်တော်ဥက္ကဋ္ဌထုတ်ပြန်ကြေညာချက်မှာလည်းဒီကိစ္စကိုကျွန်တော်ညွှန်ထားပါတယ်အဓိကတော့ကျွန်တော်တို့ရဲ့ယက်တီချက်ကတော့အာဆီယံယက်တီချက်ပေါ့လေနော်နံပါတ်1ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့နယ်ဆုံးဖြစ်ရမယ်နှစ်ကတော့တက်ဆိုင်တဲ့သူတွေအားလုံးကကျွန်တော်တို့ဒီတင်းမာမှုဖြစ်စေမဲ့ပြုမှုတွေကိုရှောင်ရှားမယ်အဲ့ဒါကတော့ကျွန်တော်တို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာဆောင်ရွက်ဖို့ပေါ့ဆိုတော့ကျွန်တော်ညွှန်ဆိုပြီးပြောကြားခဲ့တဲ့ရှိပါတယ်အဲဒီတစ်ခေါက်မှလည်းဒီအခြေခံအချက်၃ချက်ပေါ်ပါပဲကျွန်တော်တို့ဆွေးနွေးပြလိုက်မယ်လို့ကျွန်တော်တို့ညွှန်လင့်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီစီဝေးအပွဲကြီးပြီးတဲ့အခါမှာဒီအာဆီယံလက်ချောက်ဥက္ကဋ္ဌမလေးရှားနိုင်ငံလက်ထက်ကိုလွှဲပြောင်းပေးရမှာပါအဲ့တော့မလေးရှားနိုင်ငံလက်ထက်ကိုချောချောမွေ့မွေ့ဒီလိုလွှဲပြောင်းပေးနိုင်အောင်လို့မြန်မာနိုင်ငံရဲ့ကြိုးပမ်းချက်တွေပေါ့လေနောက်ဆုံးပြန်ကြည့်မယ်ဆိုရင်ဝန်ကြီးအနေနဲ့ဘယ်လိုများမှတ်ချက်ပေးကြမှာလဲရှင်
ကျွန်တော်တာဝန်ယူမယ်ဆိုတဲ့အချိန်မှာတန်တရားတွေအများကြီးရှိပါတယ်တိတ်ကတော့ခုနပြောသလိုပေါ့ဒီဒေတာတွေအရေးနဲ့ပတ်သက်ရင်ကျွန်တော်ဒီမှန်ကန်တဲ့ဥဆောင်မှုပေးနိုင်မလားနှစ်ကတော့ကျွန်တော်တို့အစည်းအဝေးကျင်းပတဲ့ခါမှာအပိုင်းတစ်ပိုင်းရှိတော့တိတ်ကတော့အုပ်ချုပ်ထောက်ပံ့မှုဆိုင်ရာကိစ္စတွေနှစ်ကတော့ဘာသာရေးဆိုင်ရာကိစ္စတွေမှာမြန်မာနိုင်ငံနေနဲ့လုံနိုင်စွမ်းရှိပါမလားလို့ပြောတယ်။ဒီကျွန်တော်ဥက္ကဋ္ဌတစ်လျှောက်လုံးမှာမာကြီးတို့ပြန်ကြည့်မယ်ဆိုရင်ဒီတာဝန်တွေအားလုံးကိုကျွန်တော်တို့အအောင်မြင်ထမ်းဆောင်နိုင်ခဲ့တယ်။တနည်းအားဖြင့်ကျွန်တော်တို့ဒီဟလာကျွန်တော်တို့လုံနိုင်စွမ်းရှိတယ်ဆိုတော့ပြခဲ့တယ်။ဒါအောင်လို့ဒီစီဝေးတစ်ခုလုံးမှာပြောမှန်းဆိုရင်ကျွန်တော်တို့ဒီဥက္ကဋ္ဌရာထူးတာဝန်ထမ်းဆောင်နိုင်ခဲ့တယ်။ဒီလိုအောင်မြင်အောင်ထမ်းဆောင်နိုင်ခြင်းဟာဒါအစိုးရတစ်ခုလည်းမဟုတ်ကျွန်တော်ပြည်သူတွေရော CSO တွေရောနောက်တစ်ခါခုနလိုဥပဒေပြုရေးရမှာပေါ့နော်အာဆီယံနဲ့ပါလီမန်ချင်းချိတ်ဆက်တဲ့နေရာတွေမှာလှုပ်ဆောင်ခဲ့တဲ့လွှတ်တော်တွေရဲ့ခန်းကဏ္ဍရောတော့နိုင်ငံရေးပါတီတွေဒါတွေအားလုံးရဲ့အောင်မြင်မှုလို့ပြောလို့ရပါတယ်။တနည်းအားဖြင့်ဒီအစီအဝေးပြီးရင်တော့ကျွန်တော်တို့ဒီဟာနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့နိုင်ငံရေးခုန်သိက္ခာပို့ပြီးတော့မြင့်လာမယ်။ဒေတာတွင်းကိစ္စတွေမှာနိုင်ငံတကာအရေးကိစ္စတွေမှာပါမြန်မာနိုင်ငံနေနဲ့ပို့ပြီးတော့တက်ကြစွာပါဝင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ယုံကြည်တယ်။
ဟုတ်ကဲ့ပါအခုကျင်းပမယ်ဒီ6ချိန်မြောက်အရှေ့အာရှထိပ်သီးညီလာခံညီကိုအမေရိကန်သမ္မတဘရက်အိုဘားမားလည်းတက်ရောက်ဖို့လာပါတော့မယ်အဲ့တော့အရင်တစ်ခေါက်သူ2012ခုနှစ်လာတော့ကသမ္မတကြီးဦးသိန်းစိန်နဲ့ပြောသွားတာရှိပါတယ်ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပို့ပြီးတော့ခီးရောက်အောင်ဟိုဘာတွေဘာတွေလုပ်တင်နေအကြံပေးတဲ့သဘောပါအဲ့ဒီအကြံပေးတဲ့အချက်ဆက်တစ်ချက်ထဲမှာဒီမြန်မာနိုင်ငံဘက်ကနေလုတ်ကင်ပေးတာတွေပေါ့ဥပမာဆိုလို့ရှိရင် IAEA လို့ခေါ်တဲ့နိုင်ငံတကာနုမီစွမ်းအင်ဂျင်စီနဲ့ပူးပေါင်းဆောင်ရွက်ခဲ့တာတွေနောက်အကျဉ်းသားတွေလွှတ်ပေးခဲ့တာတွေဟိုရှေ့ဟိုတော်တော်လေးကိုလုတ်ခဲ့ပြီးတာရှိပါပြီ။ဒါပေမဲ့တချို့တစ်ချက်တွေကြံနေပါသေးတယ်။ဥပမာဆိုလို့ရှိရင်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံခွဲရန်ကုန်မြို့မှာဖွင့်ဖို့ကိစ္စဟိုအခုတည်းကမပြေလည်သေးဘူးလို့ကြားရပါတယ်။အဲ့ဒီကိစ္စလည်းရှိပါသေးတယ်။အဲ့ဒါရင်းနဲ့ပတ်သက်လို့ဟိုဒီသမရဦးသိန်း
ဥသိမ်းစိန်အနေနဲ့ပေါ့နော်ဟိုသမ္မတပြရက်ဟိုဘာမှနဲ့တွေ့တဲ့အခါမှာဘယ်လိုများဟိုပြောကြဆိုကြဖို့ရှိပါလဲရှင်အော်သမ္မတရုပ်ဥဘာမှနဲ့စတူတဲ့ချိန်တုန်းကကျွန်တော်တို့ကသူဘက်ကအဆိုပြုချက်တွေကိုကျွန်တော်တို့သဘောတူခဲ့ခြင်းဒီကျွန်တော်တို့ဘာဟုတ်ပြရလဲဆိုတော့သမ္မတရုပ်ဥသိမ်းစိန်ခေါင်းဆောင်တွေမြန်မာအစိုးရအနေနဲ့ဒီမိုကရေစီအတွင်ကူပြောင်းရေးအားလုံးကိုနိုင်ငံတကာစံန ဒီကုလသမဂ္ဂဒီလူခွေးမဟာမင်းကြီးယုံဖွင့်တဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့နဲ့သူတို့နဲ့ဆွေးနွေးခဲ့ပါတယ်သူတို့ဘက်ကဒီသဘောတူစာချုပ်အတွက် proposal တင်ထားရှိတယ်ကျွန်တော်ဘက်က counter proposal ပြန်တင်ထားတာရှိတယ်တိုးတော့အဲ့လိုရှိနေမှာကျွန်တော်ဒီလုပ်ငန်းကိုရပ်ထားတာမဟုတ်ဘူးသူတို့ယုံမဖွင့်ရသေးမယ်လက်ရှိကျွန်တော်ထင်တယ်တစ်နှစ်လောက်ရှိပါပြီသူတို့စီကကိုယ်စလဲ3ယောက်ကမြန်မာနိုင်ငံမှာရက်ရှည်လာများနေထိုင်ပြီးတော့မှအထူးသဖြင့်ရခိုင်ပြည်နယ်မှာရှိတဲ့လူခွင့်ကျင်တွေကိုလေ့လာနိုင်ရှိတယ်ဆိုတော့တနည်းအားဖြင့်တော့တရားဝင်မဖွင့်မယ် unofficially လုပ်ငန်းတွေစတင်ဆောင်ရွက်နေတယ်ပြောလို့ရတယ်ဒါမှမဟုတ်ဒီအခြေအနေကိုတော့ကျွန်တော်တို့တမန်တော်ဥပမာကိုရှင်းပြအောင်ပ
ါဒါကတော့ပြန်ချာရေးဝန်ကြီးဦးရဲထွတ်ကို VOA editor ဒေါက်ခင်စိုးဝင်းတည်ထောင်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်